Mondi ne ye mune, jang yuan, ji yuan ma, a mi mati lenega, a puega, jang yuan, ye kin sakane, uchui mu yungo, dizama, she and yeni banga, wimbio, pika kerama, ye to une, jiwa uchui, a puewini, tikai danya, ya bio, diagara, see you, mati sungevari.
အိမ်နောက်မှာစစ်ကောင်စီတက်တွေရှင်းလင်းလုပ်တဲ့အချိန်မှာပြစ်လိုက်တဲ့လင်းနဲ့ကြီးကြောင်ကြီးရွာသားနှစ်ဦးတန်းရရခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီအခြေအနေတွေကိုတော့ရန်ကုန်ကလာတဲ့တည်င်းကိုကိုယ်ရန်နိုင်ပြောပြပေးပါရှင်မွန်ပြည်နယ်ရေးမြို့နယ်ကျောင်းရွာမှာဒီဇင်ဘာ၈ရက်နေ့ညနေပိုင်းကအမိမတိလက်နက်ကိုင်အဖွဲ့ကနေရဲစခန်းနဲ့ကြီးရွာအုပ်ချုပ်ရေးမှုရုံးကိုဝင်ရော ါတယ်။ဒဏ်ရာပြင်းထန်တဲ့အငြင်းစားစစ်မှုဒဏ်အောင်ကတော့မော်လမြိုင်ဆေးရုံကိုပို့ထားပြီးတော့ဆုံးပါသွားတယ်လို့လည်းဒေသခံတွေကပြောပါတယ်။ပြစ်ခတ်မှုနဲ့ပတ်သက်လို့ကြေးရွာသားတို့ကတော့အခုလိုပြောပါတယ်။
နမေကဟိုအင်္ဂလိပ်ရှိနေတော့ညနေ9ဆိုကျွဲအေးမသိလက်မှတ်ကြရင်အဖွဲပေါ့ဆိုင်ကလေးစီးလာပြီးတော့ပထမရေစခန်းကိုယူပြတယ်နောက်ဒုတိယကတော့အချုပ်ယူမှုရောင်းကိုယူပြတယ်ဒီမှာသူကလိုက်ပေါက်တက်ကိုကြံနေထပ်သွားတယ်ပေါ့နော်ရေစခန်းမှာပြတ်မှုကတော့တရားကတော့ပန်ရဆူရပေါ့နော်ရေကတော့ဘာမှမဖြစ်ဘူးဒီအစိုးရမှုထောက်ဝင်တောင်းရောင်းတော့တန်ရာရတာပါမယ်လား။ဆရာတော့တန်ရာပြင်ထားမျိုးတော့မသိရမှာဆောင်းပါကြ။ဒီတားလဲကိုဒီအော်တိုတနတ်တွေပေါ့။ဟိုမှာအန်ဖစ်ချတ်လို့မျိုးပေါ့။ဟိုမှာအန်ဖစ်ချတ်ဒီဘောက်ဒီဘောက်လေးကြံခဲ့ရပါလား
။ဒီပြစ်ခတ်မှုတွေဖြစ်ပြီးတဲ့နောက်ပြစ်ခတ်တဲ့အဖွဲ့နောက်ကိုစစ်တပ်ကလိုက်လံရှင်းလျောက်မှာစစ်တပ်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေဟာကျောင်းရရဲ့မြောက်ဖက်မှာရှိတဲ့မူနီတောင်ပေါ်ကဖုံးကြီးကျောင်းကိုကြားရောက်ခဲ့တဲ့အတွက်အရသာနှုတ်တယ်ရရှိသွားတယ်လို့ဆိုပါရွာသားကဆက်ပြောပါတယ်
။ဒီညမှာပဲစီကြောင်းတကြောင်းဖက်သွားပြီးတော့မူမီတာဆိုတာအမှန်တကယ်လမ်းပြပြတိုင်းမှာလည်းရှိနေတဲ့ဟိုကြတာကြမ်းမှလည်းမှရန်တဲ့ဒီထိမှန်တော့ရရလို့ဖြစ်သွားတာပေါ့။ဒါဆက်ရုပ်တင်လိုက်ရတယ်လေ
။ကျောင်းတော်နဲ့တမိုင်ကွဲလောက်ဝေးတဲ့မူနီတောင်ပေါ်ကဖုန်းကြီးကျောင်းမှာလက်လက်ကြီးကြီးကြားရမှာကလေးငယ်တူကောင်းမှဒဏ်ရာရပြီးအမျိုးသမီးတူကတော့ခြေထောက်မှာဒဏ်ရာပြင်းထန်ရရှိခဲ့တဲ့အတွက်မော်လမြိုင်ဆေးရုံမှာဆေးကုသမှုခံရပါတယ်။ကျောင်းတော်ရဲ့အရဲဝန်းနဲ့ဝေရောက်ပြစ်ခတ်ခဲ့တဲ့အဖွဲ့ဟာဘယ်အဖွဲ့ဆိုတာအတိမပြုနိုင်သေးပေမဲ့ကိုင်းတော်ကြည်ရသားနိုင်မွန်ချန်းကတော့ KNU ကအမျိုးသားအစည်းအရုံးလက်ချက်လို့မွန်ဘာသာနဲ့ပြောပါတယ်
။မိုက်တလီကယူလာမယ့်စံပယ်နဲ့နိုင်ငံတော်ပိုင်းနဲ့မဟာလကကောက်ရဲ့ဒီလိုပါစတာ
KNU ရေးမြို့နယ်ဥက္ကဋ္ဌဘရိုမောင်ရွှေကတော့မနေ့ကပြစ်ခတ်မှုအခြေအနေကိုမသိရသေးဘူးလို့ပြောပါတယ်။
တကယ်ကြားတဲ့အချိန်ကဘာအချိန်မှမရောက်လာသေးဘူး။ဒီတော့အချိန်လေးကျတော့ဘာမှမသိရသေးဘူး။ဒီနေ့ကဘာမှမပေါ်ဘူး
။မနေ့ကကျောင်းရအတွင်ပြစ်ခတ်မှုအချိန်နဲ့ပတ်သက်လို့ရှေးတောင်တိုင်းစစ်တပ်ပြောခွင့်ရကိုဆက်သွယ်မိမြတ်အမခီးလွန်နေတို့မသိရသေးကြောင်းပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ6ရက်နေ့ကမွန်ပြည်နယ်တန်ပြူစီရဲ့ရေးအဝေးပြေးကားလမ်းမကြီးအရှိတ်ချမ်းမှာရှိတဲ့ရေးမြို့နယ်ဘေးလမိုင်းကျေးရွာအနီးနားတစ်ဝိုက်မှာမြန်မာစစ်တပ်ကထိုးစစ်ဆင်လာတဲ့အတွက်ဒေသခံ KNU ကမျိုးသားစည်းရုံးရဲ့လက်နက်ကိုင် KNLA တရင်16တပ်ဖွဲ့တို့တိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။နိုဝင်ဘာ24ရက်နေ့ကလည်းမော်လမြိုင်မြို့ကနေရဲလုံမျိုးရေးအဆောင်အချက်နဲ့ရင်းမြို့ကိုငွေတဲဆောင်လာတဲ့မြန်မာစစ်ပွားရေးဘန်ကားနစီချုံကိုတိုက်ခိုက်ခံခဲ့ရပါတယ်။ဝန်ပြည်နယ်အတွင်းမှာတော့ရင်းမြို့နယ်ဘီလင်းမြို့နယ်ကြိုက်ထုံမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ဒေသခံ KNU တပ် PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေကြားတိုက်ပွဲတွေကြိုကြားဖြစ်ပွားနေပါတယ်။KNU ကမြို့သားအစည်းအရုံးတက်မှာငါဖာပုံခရိုင်မှာမြန်မာစစ်တပ်နဲ့ KNU တို့ကြားတိုက်ပွဲပြင်းထန်နေခဲ့ပြီးတော့တက်မှာတဲ့သရုံခရိုင်နဲ့တက်မှာ6ဒူပလာယာခရိုင်ဘက်မှာတော့ရမန်ရငါတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ
မွန်ပြည်နယ်ဘက်ကစစ်ရေးအခြေအနေတွေအကြောင်းကိုကိုရင်နိုင်ပြောပြပေးခဲ့ရပါ